တရားနာဗိဒ္ဓများနေတကွာစัจ java လာအနန္တမှာရှိကြတဲ့လူနဲ့မြတ်မာတတဝါအားလုံးကိုရောစိတ်ပါကြမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2006ခုနှစ်ဖေဖော်ဝါရီလ9ရက်တထုံမြို့ရွှေဆိုင်ရံစီတော်ကြီးမြင့်ဒေါခန္တီဓမ္မယုံတွင်ဆင်ခြင်းပါတယ်တထုံမြို့သုဝနဘူမိပရိယတ္တိသာသနာဟိတအသင်းရဲ့89ချိန်မြောက်သောတန်ခါဆုနှင်းသည်ပင်မဟာဓမ္မပူဇာပွင့်နှင်းသည်ပင်အထိတ်အမှတ်ဓမ္မဒါနတရားအစုအမတဒါနအမြဲနိဗ္ဗာန်အစုဓမ္မသည်ပင်မှာအနှိုင်းမဲ့အဖို့လို့မြည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအစုပေးပြီးမှဖြစ်ပါတယ်တရားလူရှင်အနေနဲ့တရားအစုမပေးလူခင်တရားဒုက္ခံပုဂ္ဂိုလ်များအနေနဲ့တရားအစုမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဦးစွာရှိခိုးပူဇော်ကြရအောင်အလုံးမလုံးရှိထားပြီးတော့အရဟံဂုဏ်တော်ရဲ့အတိပ္ပယ်၃မျိုးတစ်မျိုးကို၃ခေါက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပေါ်များပူဇော်ပြီးပြီဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဒ်ကိုယ်လေးပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့သက်သာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းစင်ကပါတယ်လေ။အနှိုင်းမဲ့အဖို့အနိုင်မဲ့ဖို့ဆိုတဲ့ဆောင်းပါးလေးကနောက်ဆုံးထွက်ထားတဲ့အနိုင်မဲ့ရှင်နံစာအုပ်ထဲမှာပါတဲ့ဆောင်းပါးတစ်ပုဒ်ပါအဲ့ဒီဆောင်းပါးကိုပဲတရားရှင်နဲ့ပြန်ဟောပေးမှာပါတလောကလုံးမှာရှိရှိသည်များအဖို့အာလုံးတွေမှာတရားတရားဆိုတဲ့အဖို့ဟာအကောင်းဆုံးအဖို့အမျက်ဆုံးအဖို့အနိုင်မဲ့အဖို့တရားတရားထက်ပို့ပြီးတော့ပေါင်းသင်းတိုက်ပါတယ်အာကူတိုက်ပါတယ်လို့နိုင်ရှင်စရာအစာထိုးစရာထပ်တူပြုစရာတခြားအဖို့မရှိတော့တဲ့အတွက်တရားတရားဆိုတဲ့အဖို့ဟာအနှိုင်းမဲ့အဖို့ဖြစ်ပါလေ။လောကမှာအဖို့ကတော့တက်ရှိအဖို့ရေ၊တက်မဲ့အဖို့ရေလို့နှစ်မျိုးရှိပါလေ။တက်ရှိအဖို့ကတော့ဘလောက်ပဲကိုယ်ပေါ်မှာကောင်းကောင်းအစဉ်အမြဲပေါင်းသင်းလို့မရပါဘူး။ကိုယ်နဲ့စကားမလက်တဖွားမဖွားအမြဲနေလို့မရပါဘူး။သူစိတ်နဲ့သူ၊သူအာယုံနဲ့သူ၊သူအလုံးနဲ့သူ၊သူဘဝနဲ့သူဆိုတော့တဖွားမဖွားအမြဲပေါင်းသင်းလို့မရဘူး။စိတ်နဲ့ဖွဲ့စည်းတိဆောက်ထားတာဆိုတော့သူစိတ်လိုရင်ကိုနာနေမယ်သူစိတ်မလိုရင်ကိုနာမနေဘူးပေါ့စိတ်ကအစိုးမရတဲ့အတွက်အကြောင်းတစ်စုံတရာအကြောင်းကို့ဘောမှာမုန်းတီးသွားပြီနာကြီးသွားပြီကိုနဲ့လုံးဝမပတ်သက်တော့ဘူးဆိုရင်လေအဲ့ဒီပုဂ္ဂိုလ်ကိုပေါင်းသင်းလို့မရတော့ဘူးဒါကြောင့်တက်ရှိအဖို့ဟာအစဉ်အမြဲပေါင်းသင်းလို့ရတဲ့အဖို့မဟုတ်ပါဘူးတက်မဲ့အဖို့ကတော့စိတ်မရှိတဲ့အတွက်သူစိတ်လိုရင်ကိုနာနေမယ်သူစိတ်မလိုရင်ကိုနာမနေဘူးဆိုတာမရှိတော့ဘူးကိုကသာစိတ်လိုလို့ကိုနာအမြဲခေါ်ထားတဲ့ဆိုရင်အစဉ်အမြဲပေါင်းသင်းလို့ရပါတယ်ကိုကသာသာဝရပေါင်းသင်းမယ်ဆိုရင်ကိုယ့်ရဲ့သာဝရအဖို့ဖြစ်နိုင်တာဟာတက်မဲ့အဖို့ပါအဲ့ဒီတက်မဲ့အဖို့ကလည်းအရာဝတ္ထုအဖို့ရဲ့ဓမ္မသဘာဝအဖို့ရဲ့လို့နှစ်မျိုးရှိပါတယ်အရာဝတ္ထုအဖို့ကတော့သုံးဆွဲလိုက်လို့ရှိရင်လည်းကုန်ဆုံးပျက်စီးသွားတယ်သူတော်ဘာဖြစ်စည်းလိုက်လို့ရှိရင်လည်းကုံဆုံးပျက်စီးသွားတယ်။အချိန်ကာလကြာကြာလို့တတန်းစိရင်လည်းကုံဆုံးပျက်စီးသွားတယ်။ဒါကြောင့်သူကလည်းပဲအစဉ်အမြဲပေါင်းသင်းလို့မရပြန်ဘူး။ အင်ကြီးဆိုတဲ့တမဲ့ဖော်လေးပဲဆိုကြပါစုကိုယ်တိတ်နှစ်တယ်လို့ဒီအင်ကြီးနဲ့အမြဲတမ်းဝတ်တယ်30ပါးများဝတ်ပါများတော့ချွေးရည်ကြီးတွေနဲ့ဟောင်းနှံဆွေးမြည်ပြီးတော့ပျက်စီးသွားတာပဲဘုလိုကြီးဟောင်းနှံဆွေးမြည်ပျက်စီးမသွားသေးတောင်မှနေ့စဉ်ရက်ဆက်ဝတ်လို့မရပါဘူးလျှော်ရတဲ့အချိန်ဖိုးရတဲ့အချိန်ပြီးဘူးတက်ရတဲ့အချိန်ကြီးဆိုတာရှိသေးတယ်အဲ့ဒီအချိန်မှတော့ခေတ္တခဏခွဲရသေးတာပဲကိုယ်နှစ်သက်တဲ့အင်ကြီးလေးသူတော်ကခိုးယူသွားပြီဆိုရင်လေသုံးဆွဲလို့မရတော့ဘူးရိုးရိုးသေးသေးသုံးဆွဲလို့ပဲဖြစ်ဖြစ်သူတော်ကမခိုးလို့ပဲဖြစ်ဖြစ်မသုံးရမဆွဲရသိမ်းထားလို့ပဲဖြစ်ဖြစ်အလွယ်တကူဟောင်းနှံဆွေးမြည်ပျက်စီးမသွားဘူးပဲထားအောင်အချိန်ကာလကြောင်ကြောင်လို့တက်တန်းစီးသွားရင်တော့ဟောင်းနှံဆွေးမြည်ပြီးအကုန်ဆုံးပျက်စီးသွားမှာပါပဲကိုယ်အသက်ရှင်နေတဲ့မြတ်တစ်ပွားလုံးမပျက်စီးဘူးပဲထားအောင်တော့နောက်ဘဝစီလိုက်ပေါင်းလို့မရပါဘူးနောက်ဘဝဒီအရင်ကြီးလေးကိုအဖို့ဖြစ်နေခေါ်သွားလို့မရပါဘူးအဲ့လိုဖြင့်ရာဝိတုဆိုတဲ့ဓမ္မအရာဝိတုဆိုတဲ့သက်မဲ့အဖို့ကသုံးဆွဲလိုက်လို့ရှိရင်လည်းကုံသွားတယ်သူတော်ဘာလူယူဖြစ်စီလိုက်လို့ရှိရင်လည်းကုံသွားတယ်အချိန်ကာလကြာကြာလို့တန်းတန်းစီရင်လည်းကုံသွားတယ်ဒါကြောင့်အစင်မြေပေါင်းလို့မရပါဘူးဓမ္မသဘာဝဆိုတဲ့အဖို့ကတော့သုံးဆွဲလေတူဝါလေဖြစ်တယ်သူတော်ဘာလည်းဖြစ်စီပြလို့မရဘူးနိဗ္ဗာန်မရောက်မခြင်းတန်တရားမဆုံးမခြင်းလည်းသတ္တံမကုံတော့ဘူးဒါကြောင့်အစဉ်မြဲပေါင်းသိလို့ရပါတယ်ဓမ္မသဘာဝဆိုတာကတော့မကောင်းတဲ့ဓမ္မသဘာဝရောကောင်းတဲ့ဓမ္မသဘာဝရောနှစ်မျိုးရှိတာပေါ့မကောင်းတဲ့ဓမ္မသဘာဝအနေနဲ့ဥပမာဒေါသကိုကိုယ်ကအဖို့ဖြစ်နေပေါင်းသိထားတယ်ကိုယ်နှလုံးသားထဲမှာဒေါသကိုအဖို့ဖြစ်နေပေါင်းသိထားတယ်အကြောင်းတစ်စုံတရာဖြစ်ဖြစ်တစ်စုံတရာနဲ့ကြုံတဲ့အခါအဲ့ဒီဒေါသကိုထုတ်သုံးတဲ့အနေနဲ့กายกันเหมี่ยวตุรบะสิทธิ์ซีเยเมอะอลุหลุเตตุรบะอจูปิสิเมอะอลุหลุเตวสิกันเหมี่ยวตุรบะสิทธิ์ซีเยเมสกาเปียวเรตุรบะอจูปิสิเมสกาเปียวเรมโนกันเหมี่ยวตุรบะสิทธิ์ซีเยเมอะจันจันเรตุรบะอจูปิสิเมอะอะจันจันเรกูณรงตาเรกะดอตะโกเอริโลทุบต้งไลเตซือยิงกายกันเหมี่ยววสิกันเหมี่ยวมโนกันเหมี่ยวทุบต้งไลเตซือยิงเอริดอตะหาย่อบ้าตอมาล่ะตู้วาลามาล่ะตู้วาลามาเวသောတာရဲ့ဆန့်ကျင်ဘက်ကောင်းမြတ်တဲ့ဓမ္မသဘာဝသူတော်ကောင်းတဲ့အနေနဲ့ကြည့်မယ်ဆိုရင်တော့မေတ္တာပေါ့ကိုယ်နှလုံးသားရဲ့မှာမေတ္တာတက်ကလေးအဖို့ဖြစ်နေပေါင်းသင်ထားတယ်အကြောင်းတစ်စုံတရားဖြစ်ဖြစ်တစ်စုံတရားနဲ့ကျုံတဲ့အခါပုဂ္ဂိုလ်တစ်စုံတရားနဲ့တွေ့တဲ့အခါအဲ့ဒီမေတ္တာတက်ကိုကာယကံမြောက်ထုတ်သုံးသူတော်ဘာစိတ်ချမ်းသာမဲ့အလုပ်လုပ်သူတော်ဘာအကျိုးရှိမဲ့အလုပ်လုပ်ဝစီကံမြောက်ထုတ်သုံးသူတော်ဘာစိတ်ချမ်းသာမဲ့စကားပြောသူတော်ဘာအကျိုးရှိမဲ့စကားပြောမနောကံမြောက်ထုတ်သုံးသူတော်ဘာစိတ်ချမ်းသာမဲ့အကြံဉာဏ်သူတော်ဘအကျိုးရှိမဲ့အကြံဉာဏ်ကိုယ်နှလုံးသားထဲကမေတ္တာဓာတ်ကိုကာယကံမြောက်ဝစီကံမြောက်မနောကံမြောက်ထုတ်သုံးလိုက်လို့ရှိရင်ရှိပြီးသားမေတ္တာဓာတ်ဟာကျော်ပါသွားမှာလားတူပါလာမှာလားတူပါလာမှာဒါကြောင့်ဓမ္မသဘာဝဆိုတဲ့ဘောကသုံးဆွဲလီတူပါလီဖြစ်နေပြီပြီးတော့သူတော်ဘလူလူဖြစ်စီပြည့်လို့လည်းမရဘူးကိုယ်နှလုံးသားထဲကမေတ္တာဓာတ်ကိုတခုခုလို့ရရဲ့လားမရဘူးမေတ္တာတက်ကိုမိလောင်လို့လည်းမရဘူးရည်မျောလို့လည်းမရဘူးနိဗ္ဗာန်ကိုဥတည်တဲ့မေတ္တာတက်ဘဝခန္ဓာတန်မြဲရဲ့အပြစ်ကိုမြင်ပြီးတော့ဘဝခန္ဓာတန်မြဲကလွတ်မြောက်ဖို့အတွက်ပဲဥတည်ပြီးတော့မေတ္တာတက်လေးမွေးထားမယ်အဲ့ဒီမေတ္တာတက်ကိုခြေခံပြီးတော့ကုသကောင်းမှုတွေပြုမယ်ဆိုရင်အဲ့ဒီမေတ္တာတက်ကိုရောအဲ့ဒီမေတ္တာတက်ကိုခြေခံပြီးဖြစ်တဲ့ကုသကောင်းမှုတွေကိုရောကုသကောင်းမှုတွေကရောတန်မြဲမဆုံးဖြစ်နိဗ္ဗာန်မရောက်မခြင်းတတန်းမကုန်တော့ဘူးနိဗ္ဗာန်ထိတာဥတည်ထားလဲဆိုရင်ကိုယ့်ရဲ့မေတ္တာဓာတ်အဲ့ဒီမေတ္တာဓာတ်ခြေကနဲ့ကုသကောင်းမှုတွေဟာနိဗ္ဗာန်မရောက်မခြင်းတန်တရားမဆုံးမခြင်းတတန်းမကုံဆုံးတော့ပါဘူးနိဗ္ဗာန်ကိုဥမတည်ဘူးဆိုရင်တော့လေဥတည်တဲ့လောက်နဲ့ပဲတတန်းကုံဆုံးသွားမှာပေါ့အဲ့ဒီလိုအချင်းဓမ္မသဘာဝဆိုတဲ့တမဲ့အဖို့ဟာသုံးဆွဲလေတူပါလေလည်းဖြစ်တယ်သူတစ်ပါးလည်းလူဖြစ်စည်းပြလို့မရဘူးအချိန်ကာလကြာကြာလို့တတန်းသိသွားတယ်ဆိုတာလည်းမရှိနိဗ္ဗာန်မရောက်မခြင်းတန်တရားမဆုံးမခြင်းတတမ်းမကုံတော့တဲ့အတွက်အစင်မြဲပေါင်းသိလို့ရပါတယ်သာဝရအာကုလို့ရပါတယ်နိဗ္ဗာန်ဆိုတဲ့ဘန်းနိုင်ကောင်းကျိုးချမ်းသာဆိုတဲ့ဘန်းနိုင်ကိုသွားရတဲ့ပုဂ္ဂိုလ်ဒီအနေနဲ့ကတော့ကောင်းမြတ်တဲ့ဓမ္မသဘာဝတွေကိုပဲအဖို့ဖြစ်နေပေါင်းသိကြမှာပါကောင်းမြတ်တဲ့ဓမ္မသဘာဝသူတော်ကောင်းချက်တွေအများကြီးရှိတဲ့အထက်ကလည်းတရားတရားဆိုတဲ့သူတော်ကောင်းချက်တရားတရားဆိုတဲ့ဓမ္မသဘာဝဟာအပေါင်းသိတိုက်ဆုံးအာကုတိုက်ဆုံးဒါကြောင့်မို့သရတရားဟာအကောင်းဆုံးဖို့အမြတ်ဆုံးဖို့ဘာဖြစ်လို့သရတရားဟာအပေါင်းအသင်းတိုက်ဆုံးအာဟုတိုက်ဆုံးဖြစ်ရတယ်လဲဆိုတော့မျက်နာကြီးတဲ့အဖို့ဖြစ်လို့ လောကမှာမိတ်ဆွေနှစ်ယောက်ရှိတယ်တယောက်ကမျက်နှာကြည့်တယ်အတိုင်းဝိုင်းအင်အားတောင်းတယ်အုပ်စုတောင်းတယ်နောက်တယောက်ကကြတော့အတိုင်းဝိုင်းအင်အားနေတယ်အုပ်စုနေတယ်ပေါ့အပေါင်းအသင်းနေတယ်ပေါ့လူရင်းမျက်နှာအုပ်စုနေတဲ့မိတ်ဆွေရဲ့အုပ်စုတောင်းတဲ့မိတ်ဆွေရဲ့မိတ်ဆွေနှစ်ယောက်ရှိတယ်ကိုဘဝတိုးတက်လန်းတဲ့အဲ့ဒီမိတ်ဆွေနှစ်ယောက်ထက်ရတရားရောက်ယူရမယ်ဆိုဘုသူ့ယူမှာလဲအုပ်စုနေတဲ့မိတ်ဆွေပေါင်းမလားအုပ်စုတောင်းတဲ့မိတ်ဆွေပေါင်းမလားအုပ်စုတောင်းတဲ့မိတ်ဆွေပေါင်းမှာပေါ့အုပ်စုတောင်းတဲ့မိတ်ဆွေပေါင်းတယောက်တည်းပေါင်းထားတဲ့အကုန်လုံးရှင်ပြီလေကိုမအခက်ခဲလေးတစ်ခုရှိလားတကယ်ကြီးရေကူညီပါအောင်ငါမဒီလိုအခက်ခဲလေးဖြစ်လာတယ်အိုးဘာမှမဘူးနဲ့ဘာမှမဘူးနဲ့ငါတကယ်အဲ့ဒီအခက်ခဲကိုဖြေရှင်းပေးနိုင်တဲ့ငါမိတ်ဆွေရှိတယ်ငါဖုံးဆက်ပေးလိုက်မယ်အရှင်ပြေမသားဘူးလားလိုအပ်ချက်လေးတစ်ခုခုရှိတယ်အကူအညီလေးတစ်ခုခုလိုတယ်ကောင်းကျိုးချမ်းသာတစ်ခုခုတည်းအကူအညီလိုအပ်တဲ့အခါမှာလေတကယ်ကြီးငါတော့ဘာလေးလုပ်ရှင်နေဘာလေးလိုအပ်နေတယ်ပါကူကြီးလိုနေတဲ့ကိုကြီးသမ်းမအိုး။အိုးဘာမှမဘူးနဲ့ဘာမှမဘူးနဲ့ငါမိတ်ဆွေအဲ့ဒီအလုပ်ကိုလုပ်ပေးနေတဲ့ငါမိတ်ဆွေဘယ်သူရှိတယ်။ငါလက်မှတ်ထိုးပေးလိုက်မယ်။အဆင်ပြေမသွားဘူးလား။အုပ်စုတောင်းတဲ့မိတ်ဆွေကပေါင်းထားလိုက်ရင်တယောက်ပေါင်းထားလိုက်ရုံနဲ့အကုန်လုံးအဆင်ပြေတယ်။အဲ့ဒီလိုပါပဲတရားတရားဆိုတဲ့အဖော်ဟာလေအုပ်စုတောင်းတဲ့မိတ်ဆွေအုပ်စုတောင်းတဲ့အဖော်သူတယောက်ပေါင်းလိုက်ရင်လည်းကျန်တဲ့သူတော်ကောင်းဓာတ်တွေသူတော်ကောင်းတရားတွေသူတော်ကောင်းအဖော်တွေအကုန်လုံးကိုလေပေါင်းသင်းပြီးသားဖြစ်သွားတယ်။တရားတရားဟာအုပ်စုတောင်းတဲ့မိတ်ဆွေဖြစ်တဲ့အတွက်အကောင်းဆုံးမိတ်ဆွေအုပ်စုတောင်းတဲ့အဖော်ဖြစ်တဲ့အတွက်အကောင်းဆုံးအဖော်ဘလို့အုပ်စုတောင်းတယ်လဲဆိုတာတရားတရားရဲ့အသေးပေလေးနဲ့အကြံဉာဏ်နှလုံးသွင်းကြည့်လိုက်တာပေါ့။သရသရပါဠိစကားလုံးမြန်မာလို့ဆိုရင်တော့ယုံကြည်မှုပေါ့။တတရာကိုယုံကြည်မှုလို့မြန်မာလူရိုးရိုးရှင်းရှင်းလေးဘာသာပြန်လိုက်တယ်ဆိုရင်ကိုပဲ네ပဲအတိအပြည့်အတွက်အမတန်အသုံးကြပါလေလောကကြီးရာအလုပ်ပဲလုပ်လို့ဓမ္မကြီးရာအလုပ်ပဲလုပ်လို့ယုံကြည်မှုဟာအခြေခံအကြဆုံးမရှိမဖြစ်လိုအပ်ချက်ပဲယုံကြည်မှုသို့မဟုတ်ယုံကြည်ချက်ရှိမှဥတည်ချက်ရှိတယ်ဥတည်ချက်ရှိမှလုပ်ငန်းစဉ်ရှိတယ်လုပ်ငန်းစဉ်ရှိမှလုပ်ငန်းအထမြောက်တယ်ကြည့်တဲ့ခန္ဓာတဲ့လုပ်ငန်းကိစ္စတွေထမ်းမြောက်အောင်မြင်ဖို့အတွက်အခြေခံအကျဆုံးဟာယုံကြည်မှုတည်ဆောက်တဲ့အလုပ်ပါပဲ။ယုံကြည်မှုမတည်ဆောက်နိုင်သေးရတော့ဘယ်လိုကြီးကျယ်တဲ့အလုပ်မှမအောင်မြင်နိုင်ပါဘူး။တရားကိုယုံကြည်မှုသို့မဟုတ်ယုံကြည်ချက်လို့ရိုးရိုးရှင်းရှင်းလေးဘာသာပြန်လိုက်ရင်ကိုပဲတွေးလို့မကုန်နိုင်တော့ဘူး။ကုသိုလ်နယ်ပယ်တရားဓမ္မနယ်ပယ်အနေနဲ့ပဲကွက်ပြီးတော့ပြောမယ်ဆိုရင်တော့တရားဆိုတာယုံကြည်မှု။ယုံကြည်ဆိုတဲ့စကားလုံးလေးကိုယုံတစ်လုံးကြည်တစ်လုံးနှလုံးခွဲလိုက်ရင်ယုံတရားရဲ့ကြည်တရားရဲ့လို့တရားနှမျိုးထွက်လာတယ်တရားကနှမျိုးကွဲပြားနေတာတော့မဟုတ်ဘူးတရားရဲ့သဘောတဘာဝတရားရဲ့လုပ်ငန်းဆောင်တာတရားရဲ့အစွန်းတတိကနှမျိုးကွဲပြားနေတာယုံတရားကယုံသိမ့်ယုံထိုက်တဲ့အရာမှန်သမျှကိုယုံပါတယ်ကြည်တရားကစိတ်ကိုကိလေသာအနောက်ကျုတွေကင်းပြီးတော့တန့်ရှင်းကြည်လင်စေပါတယ်ယုံတရားရဲ့အလုတ်ကယုံတဲ့အလုတ်လုပ်တယ်ကြည်တရားရဲ့အလုတ်ကကြည်တဲ့အလုတ်လုပ်တယ်တရားကတော့ဒီတစ်ခုတည်းပါပဲသူ့ရဲ့အလုတ်ကနှမျိုးကွဲသွားလို့ယုံတရားနဲ့ကြည်တရားလုံးနှမျိုးခွဲလိုက်တာယုံတရားကဘာတွေယုံလဲဆိုရင်ယရဏသုံးပါးကံကံရဲ့အကျိုးရှိဝနဝကိုယုံပါတယ်ယုံတရားလေးကသူကြည်တဲ့ယုံတရားဆိုတော့သူကြည်တဲ့တော့မယုံဘူးယုံတရားကဘာနဲ့ဥပမာတူလဲဆိုရင်တယောက်တည်းစာမကျက်တတ်တဲ့เจ้าหน้าที่เอาเนี่ยดูดิตะชู่เจ้าหน้าတွေကကိုတယောက်တည်းစာကြက်တယ်ကိုတယောက်တည်းစာကြက်ရုံနဲ့စာရီနားလဲသဘောပေါက်စာရီရတယ်စာရီမှတ်မိတယ်တချို့เจ้าหน้าကြတော့ကိုတယောက်တည်းစာမကြက်တတ်ဘူးစာတော်တဲ့တကယ်ချင်းညံကောင်းတဲ့တကယ်ချင်းခေါ်ပြီးတော့စာကြက်တကယ်ချင်းကစာရီရှင်းပြပြောပြတကယ်ချင်းရှင်းပြပြောပြတာနားထောင်ပြီးတော့မှစာရီသဘောပေါက်သွားတယ်နားလဲသွားတယ်စာရီရသွားတယ်စာရီမှတ်မိသွားတယ်ယုံတရာလေးကလည်းအဲ့ဒီလိုပဲတယောက်ထဲစံမကျက်တတ်တဲ့ចောင်းသားနဲ့တူတယ်။သူကြည့်တတ်တဲ့ဘာမှယုံလို့မရဘူး။ပညာဆိုတဲ့အဖော်လေးခေါ်ခေါ်ပြီးတော့စံကျက်တယ်။ယန္တာသုံးပါးဆိုတာအာကိုရာပဲ။ယန္တာသုံးပါးဟာကိုကိုရာပဲလို့ပြောတယ်။ညာလေးကြီးယန္တာသုံးပါးဟာအာကိုရာလို့ပြောနေတယ်ဘာကြောင့်လို့။ညာလေးဆိုတာဘုသူ့ခေါ်တာတော့ပညာကိုခေါ်တာနော်ညမလေးခေါ်တာမဟုတ်ဘူးနော်။ပညာကိုဖျက်ဆုပ်ပြီးခေါ်တာပညာနဲ့တရားနဲ့ကလည်းအချက်ဆုံးတငယ်ချင်းတွေကိုအဲ့ဒါယန္တာသုံးပါးဘာကြောင့်အာကိုရလဲဆိုတော့ပညာလေးကရှင်းကြတာပေါ့ယုံလေးကြီးယုံလေးကြီးဆိုတော့လည်းယုံတရားကိုခေါ်တာနော်ယုံလေးကြီးဖျက်ဆုပ်တာသိပြန်အလုံးကိုအကုန်စင်အကျဉ်းချံမရှိသိတဲ့ပုဂ္ဂို ပြည်ပြာလုံးကုန်စင်သိတဲ့ပုဂ္ဂိုလ်ဆိုတော့ဘယ်လက်ငါတော်ရင်ဘယ်စခန်းရောက်မယ်ဆိုတာအကုန်သိတယ်။ဘယ်လက်ငါတော်ရင်တော့ကောင်းတဲ့ပန်းနဲ့ရောက်မယ်ဘယ်လက်ငါတော်ရင်တော့ဆူတဲ့ပန်းနဲ့ရောက်မယ်ဘယ်လက်ငါတော့လမ်းကောင်းဘယ်လက်ငါတော့လမ်းဆူလမ်းကောင်းတဲ့လမ်းဆူကိုခွဲခြားညွှန်ပြနိုင်တယ်။ဖះကိုကိုးကွယ်တယ်ဆိုတာလမ်းကောင်းလမ်းဆူခွဲခြားညွှန်ပြတယ်လမ်းညွှန်ပုဂ္ဂိုလ်ဖြစ်နေကိုးကွယ်တာ။ဖះကိုသွားပြီးတော့ရှ िख ိုးလာယုံဆူတောင်းလာယုံဖះရှိသွားပြီးတော့ဝိပုလာယုံဖះရှိသွားပြီးတော့ကိုးပြစ်တယ်ဝင်းချတောင်းပန်လာယုံနဲ့ဖះကကဲတင်မှာမဟုတ်ဘူး။ဖះကကဲတင်ရှင်ဖြစ်နေအားကိုးရတာမဟုတ်ဘူး။ဘယ်လမ်းကသွားဘယ်ရောက်တယ်ဆိုတာလေးညွှန်ပြယုံတက်တက်ပဲ။လမ်းညွှန်ရှင်နဲ့အားကိုးရတာ။ယုံလေးကကောင်းတဲ့နေရာရောက်ချင်တယ်မဟုတ်လား။ကောင်းတဲ့နေရာရောက်ချင်ရင်ကောင်းတဲ့လမ်းကရှောက်မှရမှာ။ဘယ်လမ်းကကောင်းတဲ့လမ်းမှမသိဘဲနဲ့ယုံလေးဘယ်လိုရှောက်လို့ရမှာလဲ။ယုံလေးရှောက်မဲ့ကောင်းတဲ့လမ်းကိုမြတ်စွာဘုရားရှင်ကညွှန်ပြတာ။မြတ်စွာဘုရားရှင်ဟာလမ်းညွှန်ပုဂ္ဂိုလ်ပဲ။တရားဆိုတာကကိုရှောက်ရမယ်လမ်းပဲ။တန်ခါဆိုတာကအဲ့ဒီလမ်းကိုကိုယ်တိုင်လဲရှောက်သူတစ်ပါးကိုလည်းလက်တွဲခေါ်နေတဲ့လမ်းသွားဖို့ရည်ပဲ။အရိယပုဂ္ဂိုလ်တွေယဟနာပုဂ္ဂိုလ်တွေကြတော့လမ်းဆုံးပန်းနဲ့ရောက်ပြီးလမ်းဆုံးပန်းနဲ့ရောက်ပြီးမှနောက်ပြန်လှည့်လာပြီးတော့လက်တွဲခေါ်တာရှေ့မှာစခန်းကယမတန်သာယာတယ်ရှေ့ပန်းနိုင်ကယမတန်ချမ်းသာတယ်ဒါလားအာမလျှော့ကြနဲ့အာမလျှော့ကြနဲ့စသဖြင့်ချင်းလမ်းဆုံးပန်းနဲ့ရောက်ပြီးမှနောက်ပြန်လှည့်လက်တွဲခေါ်ကြတာပုရုသေသံဃာတွေကြတော့လမ်းဆုံးပန်းနဲ့တော့ကိုယ်တိုင်မရောက်ဘူးသေးဘူးဒါပေမဲ့မြတ်စွာဘုရားညွှန်ပြထားတဲ့လမ်းညွှန်မြေပုံကြီးကန်ကြည့်ပြီးတော့ရှေ့စခန်းကတော့ဘလူตายရတယ်ပန်းနိုင်ကတော့ဘလူကောင်းတယ်ဘယ်လမ်းကသွားရင်တော့ဘလူခက်ခဲလေးတွေတွေ့တတ်တယ်ဘလူအခုထိတိတိရှိတယ်ဘလူကြောသွားရမယ်ဘယ်လမ်းကသွားရင်တော့လမ်းဖုံတယ်လမ်းကောင်းတယ်ဟောရလာတာပူပြီးတော့တက်တာတယ်စသဖြင့်ချင်းလမ်းညွှန်မြေပုံကန်ကြည့်ပြီးတော့ကိုယ်တိုင်လဲလျှောက်တယ်လမ်းသွားပေါ်တွေကိုလည်းအပိစကားပြောတယ်စသဖြင့်ချင်းမြတ်စွာဘုရားဆိုတာလမ်းညွှန်ပုဂ္ဂိုလ်ပဲတရားဆိုတာလမ်းပဲသံဃာဆိုတာလမ်းသွားပေါ်ပဲအဲ့လိုဒီနဲ့ဘုရားတရားသံဃာရဟန်းများသုံးပါးကိုအားကိုးရတာပါအဲ့လိုဆိုတော့ယုံတရာလေးကလည်းဩဟုတ်လားယုံသွားတာပေါ့ကံကံရဲ့အကျိုးဆိုလည်းဒီတိုင်းပဲပေါ့တခုချင်းပြောမယ်ဆိုတော့အများကြီးပေါ့ကံကံရဲ့အကျိုးကံနဲ့ကံရဲ့အကျိုးကံဆိုတာဘာကိုခေါ်တာလဲကံဆိုတာအလုအလုဆိုတာကံကံဆိုတာအလုဆိုတာမှန်ပါတယ်ဒါပေမဲ့အပြောအားချင်းတော့မှန်နေအခုဆိုလို့ချင်းတရားဟောတဲ့ပုဂ္ဂိုလ်လည်းတရားဟောတဲ့အလုလုံနေတယ်တရားနာကြတဲ့တရားနာပိဋကတွေကလည်းတရားနာတဲ့အလုလုံနေတယ်တရားဟောတဲ့အလုကကံပေါ့တရားနာတဲ့အလုကြီးကကံပေါ့ဒါအပြောအားချင်းတော့မှန်ပါတယ်အလုဟာကံပဲကံနဲ့ကံရဲ့အကျိုးဆိုတဲ့ကမ္မနိယမသဘာဝမှာသဘောအားချင်းကတော့မျက်စိနဲ့မြင်တွေ့နေတဲ့လှုပ်လှုပ်ရှားရှားအမူအရာလေးတွေလှုပ်လှုပ်ရှားရှားအလုကလေးတွေကိုကံလို့ခေါ်တာမဟုတ်ဘူးကိုယ်နဲ့လှုပ်သမျှအလုနှုတ်နဲ့ပြောသမျှအလုစိတ်နဲ့ကြံသမျှအလုအလုတိုင်းရဲ့နောက်ွယ်မှာရှိနေတယ်အဲ့ဒီအလုထမ်းမြအောင်မြောင်စိတ်စောတိုက်တွန်းပေးနေတဲ့ကြောင့်ကြစိုက်ပေးနေတယ်စေရနာဓာတ်ကလေးကိုမှကံလို့ခေါ်တာမျက်စိနဲ့မြင်တွေ့နေရတဲ့နားနဲ့ကြားနေရတဲ့အလုတွေကိုကံလို့ခေါ်တာမဟုတ်ဘူးအဲ့ဒီအလုရဲ့နောက်ွယ်မှာရှိတယ်အဲ့ဒီအလုထမ်းမြအောင်မြောင်စိတ်စောတိုက်တွန်းပေးနေတဲ့ကြောင့်ကြစိုက်ပေးနေတဲ့စေရနာကိုကံလို့ခေါ်တာအဲ့ဒီစေတနာတော်မှာတကယ်ကံအစစ်မဟုတ်သေးဘူးအဲ့ဒီစေတနာထဲမှာရှိတဲ့အကျိုးပေးစေနိုင်တဲ့တတ္တိလေးကိုမှကံလို့ခေါ်တာစေတနာလေးကလည်းဖြစ်ပြီးပြသတာပဲနန္တရားလေးစေတနာလေးရှင်နေပြီးဖြစ်နေတဲ့တခြားသောစိတ်စေတသိက်တွေရောအဲ့ဒီစိတ်စေတသိက်တွေနဲ့တူတူဖြစ်တဲ့ယုတ်တရားတွေရောယုတ်တရားနန္တရားတွေအကုန်လုံးကစက္ကန့်နဲ့အမျှဖြစ်ပြီးပြဖြစ်ပြီးပြနဲ့ဖြစ်ပြနေကြတာစေတနာကိုကံလို့ခေါ်တဲ့ဆိုရင်စေတနာလေးကလည်းဖြစ်ပြီးပြသွားတာဆိုတော့ဘယ်လိုလုပ်အကျိုးပေးတော်မလဲစေတနာလေးကဖြစ်ပြီးတော့ပြန်သွားပြီမဲ့အဲ့ဒီစေတနာထဲမှာအကျိုးပေးနေတိုင်းနဲ့သတိလေးရှိတယ်။အဲ့ဒီသတိလေးတွေကိုနောက်ထပ်အသစ်ဖြစ်တဲ့စေတနာတွေနောက်နောက်နောက်နောက်အသစ်အသစ်ထပ်ထပ်ဖြစ်တဲ့စေတနာတွေအသစ်အသစ်ထပ်ဖြစ်တဲ့နံတရားတွေစီအကျိုးပေးတဲ့နဲ့သတိလေးလက်ဆင့်ကမ်းပေးလိုက်တယ်။လက်ဆင့်ကမ်းအပြေးတိုင်ပေါ်ဒီမှာပထမဆုံးတာထွက်တဲ့သူကအလံလေးကင်ပြီးတော့ပြီးနောက်တစ်ယောက်နဲ့တွေ့အဲ့ဒီအလံလေးကိုအဲ့ဒီလူလက်ထဲထည့်လိုက်နောက်လူကအဲ့ဒီအလံလေးကိုပြီးတော့ဆက်ပြီးနောက်ထားတယောက်နဲ့ထပ်တွေ့ထားတယောက်ရဲ့လက်ထဲအလံလေးထည့်လိုက်အဲ့ဒီတော့ဖြင့်အလံလေးကိုင်ကိုင်ပြီးနောက်တယောက်နောက်တယောက်တွေ့တိုင်းတွေ့တိုင်းအလံလေးလက်ဆင့်ခံပေးလိုက်တယ်နောက်ဆုံးအလံကိုင်တဲ့သူကပန်းဝင်သွားတာပေါ့စတာထွက်တဲ့သူကိုယ်တိုင်အလံကိုင်ပြီးပန်းဝင်တာဟုတ်ရဲ့လားမဟုတ်ဘူးအဲ့ဒီလိုပါပဲလက်ဆင့်ခံပြီးပြန်ဝင်မှာအလံကိုနောက်နောက်လူစီလက်ဆင့်ခံပေးလိုက်တယ်လို့ပဲစေတနာလေးတွေကအဟောင်းဖြစ် အဟောင်းပြည့်အသည့်ဖြစ်အဟောင်းပြည့်အသည့်ဖြစ်နဲ့ဖြစ်နေပြလိုက်ပြီဒါပေမဲ့ရှိရှိစေရနာမှာရှိတဲ့အကျိုးပေးစင်နေတဲ့တတိသီဟုသောအလံကလေးကိုနောက်နောက်အသည့်အသည့်ဖြတ်ဖြစ်တဲ့စေရနာတို့နန္တရားတို့စီမှာလက်ဆင့်ကမ်းပေးလိုက်တယ်လက်ဆင့်ကမ်းပေးလိုက်တဲ့ရှိရှိစေရနာမှာဖြစ်ခဲ့တဲ့အကျိုးပေးစင်နေတဲ့တတိလေးကနောက်နောက်စေရနာတွေနောက်နောက်နန္တရားတွေမှာကပ်ပြီးတော့ပါသွားပါတယ်အဲ့ဒီလိုနိုင်ငံသားတွေမှာကိန်းဝတ်ကပ်ပါသွားတဲ့အကျိုးပေးစီနိုင်တဲ့တတိလေးကိုမှကံလို့ခေါ်တာအဲ့ဒီတတိလေးကကောင်းရင်ကောင်းတဲ့အကျိုးပေးမယ်အဲ့ဒီတတိလေးကမကောင်းရင်မကောင်းတဲ့အကျိုးပေးမယ်ပေါ့ဖြစ်ပြီးပြတ်တယ်လို့သာအကျိုးမပေးတော့ဆိုတော့အရင်အိတ်ဘွားကကံနေဆိုတာအသာထားလိုက်ဦးဒီဘွားမှာပြုခဲ့တဲ့ရှိရှိစေရနာတွေရှိရှိနန္တရားတွေတောင်မှဖြစ်ပြီးပြတ်တယ်ဆိုတော့ကြံပါဦးမလားမကြံတော့ဘူးဒါကြောင့်ကံအစစ်ဆိုတာကစေရနာထဲမှာပါတယ်တတိလေးအကြံဉာဏ်အသိဉာဏ်ပြမယ်ဆိုတော့အလုကကံအဲ့ဒီတည်းထပ်ပြီးတော့သိစရတဲ့အဲ့ဒီအလုရဲ့နောက်ွယ်မှာရှိတဲ့အဲ့ဒီအလုထမ်းမြအောင်မြင်အောင်စိတ်စောတိုက်တွန်းပေးနေတဲ့အကြောင်းကြောင့်စိုက်ပေးနေတဲ့စေရနာကမှကံထပ်အသေးသေးလေးပြမယ်ဆိုအဲ့ဒီစေရနာထဲမှာရှိနေတဲ့အကျိုးပေးစေနိုင်တဲ့တတိလေးကမှကံအဲ့ဒီတတိလေးကနောက်နောက်နန္တရားတွေကလက်ဆင့်ကမ်းပြီးတော့သေဆောင်သွားတာပါနိဗ္ဗာန်မရောက်မချင်းတန်တရာမဆုံးမချင်းလူတွေတယောက်နဲ့တယောက်အကျိုးပေးမတူတာကြည့်ပြီးတော့ကံနဲ့ကံရဲ့အကျိုးရှိတယ်ဆိုတာလည်းပြီးနိုင်နေစီဝဥစ္စာယာတုအနာစားတဲ့အကျိုးပေးတွေဆိုတာခဏထားလိုက်အောင်ဒီမျက်လုံးဒီနှာခေါင်းဒီပါးစပ်ဒီပါးမြင့်ဒီနှိမ့်နဲ့ဖွဲ့စည်းတည်ဆောက်ထားပါလျက်နဲ့လူတွေရဲ့မျက်နှာသွင်ပြင်တွေတယောက်နဲ့တယောက်မတူကြဘူးဒါကလည်းအင်မတန်အံ့ဩစရာကောင်းပါလေအဲ့လိုလူတွေရဲ့မျက်နှာတွေတယောက်နဲ့တယောက်မတူကြအောင်အလုပ်ကိုဒီဘဝအမိဝမ်းကကျွတ်လွတ်လာမှလုပ်ကြရလားဆိုတော့မဟုတ်ပါဘူးအမိဝမ်းကကျွတ်လွတ်ကလေးကိုကလူတွေတယောက်နဲ့တယောက်မျက်နှာချင်းမတူကြတာဒါဆိုရင်အဲ့ဒီလိုမျက်နှာတွေတယောက်နဲ့တယောက်မတူကြောင်းအလုပ်ကိုနေရာတနေရာမှာလုပ်ခဲ့တာတော့သိကြပြီအဲ့ဒီနေရာတနေရာဆိုတာအတိတ်ဘဝပဲမနေ့ကဆိုတာရှိရင်မနေ့ကဆိုတာရှိသလိုအတိတ်ဘဝဆိုတာရှိရင်အနာဂတ်ဘဝဆိုတာရှိတယ်အဲ့လိုအဖြစ်လူတွေတယောက်နဲ့တယောက်ကြိုးပြီးမတူတာကိုကြည့်ပြီးတော့ကံနဲ့ကံရဲ့ကြိုးဆိုတာရှိတယ်ရှိဘဝနောက်ဘဝဆိုတာရှိတယ်လို့ပြနိုင်ပါတယ်ယုံနိုင်ပါလေအဲ့ဒီလိုကံနဲ့ကံရဲ့အကျိုးရှိပါနောက်ပါသဘောတူလေးလေးပညာလေးကတူတူတူနဲ့ရှင်းပြနားလေသဘောပေါက်အောင်ပြောပြအဲ့ဒီတော့မှယုံတရားလေးကအော်ဟုတ်သားပဲအော်ဟုတ်တယ်နော်စသဖြင့်ချင်းပညာရဲ့အကူအညီကိုယူပြီးတော့မှယုံတရားကယုံသိယုံထိုက်တဲ့ယန္တာသုံးပါးကံကံရဲ့အကျိုးရှိပါနောက်ပါကိုယုံတာပါပညာရဲ့အကူအညီသာမပါဘူးဆိုရင်တရားတရားဟာသူယုံခြင်းနာရန်စံယုံတော့မှာပဲရက်ကန်းယုံကြည်မှုတွေဖြစ်သွားတော့မှာပဲ။ဒါကြောင့်ယုံတရားကိုပေါင်းလိုက်လို့ရှိရင်ပညာအဝုလည်းပေါင်းပြီးသားဖြစ်သွားတာ။တရားလို့ဆိုပေမဲ့ယန္တာသုံးပါးယုံနေကံကံရဲ့အကျိုးယုံနေရှိဘာနာဝတ်ကြီးယုံနေဆိုတာပညာမပါပဲနဲ့အတိမပါပဲနဲ့ဉာဏ်မပါပဲနဲ့ဘယ်လိုနည်းနဲ့မှမယုံနိုင်ပါဘူး။ဒါကြောင့်ယုံတရားကိုသာပေါင်းလိုက်လို့ရှိရင်ပညာကိုလည်းပေါင်းပြီးသားဖြစ်သွားတယ်။ပညာရဲ့အကူအညီကြောင့်ယုံသိယုံထက်တဲ့အရာမသိများကိုယုံတရားလေးကယုံသွားပြီဆိုရင်စိတ်ထဲမှာဟုတ်လေသလားမဟုတ်လေသလားဆိုတဲ့ယုံမှန်တန်တရားဤကင်းပြောက်သွားတယ်ယုံမှန်တန်တရားကင်းပြောက်သွားပြီဆိုတာနဲ့လောဘဒေါသစတဲ့ကိလေသာတွေလည်းသူ့အတိုင်းတအားကျောဆိုတာကင်းပြောက်သွားပါတယ်ကိလေသာနိဝရဏတွေကင်းပြောက်သွားတဲ့စိတ်ကလေးဟာကြည်သွားပါတယ်ယုံတရားကြောင့်ကြည်တရားလေးဖြစ်သွားတာပဲယုံပြီဆိုရင်စိတ်ကလေးကြည်သွားတာပဲတကယ်ကြည်ဒီနေတရားနဲ့တရားပေါင်းရတယ်တရားပေါ်တရားမယုံဘူးဆိုရင်ကိုယ်မယုံတဲ့သူပေါ်မှာဘယ်လိုနည်းနဲ့မှစိတ်မကြည်နိုင်ဘူးယုံလို့သာကြည်တာပါယုံလို့လဲကြည်တယ်ကြည်လို့လဲဟိုးယုံပါတယ်ယုံတဲ့နဲ့ကြည်တဲ့ကအပြန်အလှန်ကြီးစုပြုနေတာပါယုံလို့ကြည်သွားတဲ့တရားတရားလေးကိုမြတ်စွာဘုရားရှင်ကစัจ Java မင်းရဲ့ဗရမယတနာနဲ့ဥပမာပေးထားပါတယ်စัจ Java မင်းရဲ့ဗရမယယတနာဟာရှင်တို့နေနေတဲ့ရေမော်ရေကြီးတွေနဲ့နောက်ဆင်းနေတောင်းနေတဲ့ရေတွေထည့်လိုက်လို့ရှိရင်ရှင်တို့နေနေတဲ့ကအောက်ကိုထိုင်ကြသွားတယ်ရေမော်ရေကြီးတွေကဘေးကိုရှေ့ပြီးတော့ကင်းပြောက်သွားတယ်နောက်နေတဲ့ရေကြည်ကျန်တိုင်းကြည်သွားပါတယ်စေကြမင်းရဲ့ဗရဏယရဏဟာဘလောက်နောက်တဲ့ရေကိုပဲဖြစ်ဖြစ်ကြည်စေနိုင်တယ်လို့တရားတရားဟာလည်းဘလောက်နောက်တဲ့စိတ်ကိုပဲဖြစ်ဖြစ်ကြည်စေနိုင်ပါတယ်စိတ်ထဲမှာသာတရားတရားဝင်သွားပြီဆိုရင်နောက်နေတဲ့စိတ်ကလေးကြည်သွားတော့တာပဲကိုယ်ကဆိုတော့ကြောက်ရှင်တို့ခပောင်းကြီးကြီးဖြစ်လို့လို့ပေါ့နောက်နေတဲ့ကြီးတဲ့ကြောက်ရှင်လေးထက်လိုက်ရင်ကြီးကြီးမသွားဘူးလားကြီးသွားတာပဲဟိုအရာကြီးတိုင်းနဲ့ဘာလို့ကြတော့ခပောင်းကြီးကြီးစီလေးထက်လိုက်လို့ရှိရင်နောက်နေတဲ့ကြီး ကြည်သွားတယ်အဲ့တော့စိတ်ထဲမှာတရားတရားလေးသာဝင်သွားပြီဆိုရင်ကြည်သွားတော့တာပဲစိတ်ကြည်သွားပြီဆိုတာနဲ့ဒီပိုင်းနဲ့တတိတမာတိဝရိယကလည်းဝင်လာတော့တာပဲစိတ်ကလေးကြည်သွားပြီဆိုတာနဲ့ဒီပိုင်းနဲ့တတိလေးကစိတ်ကလေးရင်းမင်းလောလောဆယ်လောရမယ်လို့ကကြည်အလုတ်ကွဲဆိုပြီးတော့ကိုယ်လောလောဆယ်လောရမယ်အလုတ်ကလေးကိုသမင်ဆဲကုတ်ဆွဲပြီးတော့စိတ်ရှိခေါ်လာပြပါလေတတိလေးကလောလောဆယ်ကိုလောမယ်အလုတ်ကလေးကိုပုံဖော်ပေးတယ်စိတ်ကလေးခေါ်လာပြတဲ့အလုတ်ကလေးကိုတမာတိလေးကအကြည့်သေးအကောင်းဆုံးဖြစ်အောင်ယူဆိုင်ပေးပါလေဝရိယလေးကအဲ့ဒီအလုတ်လေးကိုဆုံးခန်းတိုင်းရောက်ပြီးမြောက်သွားအောင်လုပ်ပေးလိုက်ပါလေအဲ့လိုမျိုးစိတ်ကလေးကြည်ပြီးဆိုတာနဲ့ကိုယ်လောမယ်လို့ကိုယ်လည်းသိတယ်။ဟုတ်တာပေါ့တခါတည်းမှာစိတ်တွေနှောင့်နေလို့ရှိရင်စိတ်နှောင့်လိုက်တာဘာလို့လဲလို့ကမှမသိတော့ဘူးနဲ့ပြောလို့ရှိကြတယ်။စိတ်နှောင့်နေလို့ရှိရင်လောလောဆယ်ကိုယ်ဘာလို့လဲလို့ကမှမသိတော့ဘူး။စိတ်ကြည်နေမှာကိုယ်လောလောဆယ်ဘာလို့အောင်မလဲဆိုတာသိတာ။ဘာလို့သိရလဲဆိုတော့တတိဆိုတဲ့အဖို့လေးကလာပေါင်းလိုက်လို့ကြည်တရာကိုပေါင်းလိုက်ရင်တတိသမารိဝရိယပေါင်းပြီးသားဖြစ်လို့လောလောမယ်လို့လည်းသိတယ်။အဲ့ဒီလောက်ကလည်းရည်သွေးကောင်းအောင်လှုပ်ရှစ်တယ်အဲ့ဒီလောက်ကလည်းတုတ်တန်းလည်းနဲ့ရမ်းမထားပဲနဲ့ပြီးဆုံးအောင်လှုပ်ရှစ်သွားတယ်စိတ်ကလေးကြည်သွားပြီဆိုရင်ဒီစိတ်ဟာလှုပ်တဲ့လှုပ်ထိုက်တဲ့အလုတ်ကောင်းအလုတ်မြတ်တော်တော်များများကိုလှုပ်ပြီးသားဖြစ်သွားပါတယ်စိတ်ကလို့ဆိုပေမဲ့စိတ်ရဲ့ခိုင်းစီတဲ့ရန်နှုတ်ကောကိုရောပေါ့နှုတ်ကရောကိုယ်ရောလှုပ်တဲ့လှုပ်ထိုက်တဲ့အလုတ်ကောင်းအလုတ်မြတ်ဒီကုသိုလ်လှုပ်ဒီပါရမီလှုပ်ဒီတရားဓမ္မအလုတ်တွေကိုလှုပ်ပြီးသားဖြစ်သွားပါတယ်ယုံတရာကိုပေါင်းတော့ပညာအဖို့ပေါင်းပြီးသားဖြစ်တယ်ကြည်တရာကိုပေါင်းတော့တတိသမารိဝရိယကိုပေါင်းမိတာဖြစ်တယ်အဲဒီလိုဖြင့်ယုံတယ်နဲ့ကြည်တယ်တစ်ခုပေါင်းလိုက်တော့တရားပေါ့တရားကိုပေါင်းလိုက်လို့ရှိရင်ဝရိယတတိသမာဓိပညာပေါင်းမိတာဖြစ်သွားတယ်နောက်ဆုံးကြတော့တရားဝရိယတတိသမာဓိပညာဆိုတာဣန္ဒြေ၅ပါးဘူ၅ပါးပဲသူတော်ကောင်းတက်တည်တယ်မှာတော့ခေါင်းဆောင်နေပဲပေါ့ခေါင်းဆောင်သူတော်ကောင်းတက်၅ပါးပါတရားတရားကိုပေါင်းလိုက်ရင်ခေါင်းဆောင်သူတော်ကောင်းချက်၅ပါးလုံးပေါင်းမိတာဖြစ်တယ်။ခေါင်းဆောင်သူတော်ကောင်းချက်၅ပါးပေါင်းမိတာဖြစ်ပြီဆိုတဲ့ဒီပိုင်းနဲ့မေတ္တာကရုဏာမုဒိတာပိဋိပတ္တိအစရှိတဲ့တခြားတခြားသောသူတော်ကောင်းချက်တွေအကုန်လုံးကိုလည်းပေါင်းမိတာဖြစ်သွားပါလေ။ဒါကြောင့်တရားတရားဟာအုပ်စုတောင်းနဲ့မိတ်ဆွေလို့ပြောတာ။တရားတရားသာဖြစ်စိတ်ကလေးသာကြည်သွားရင်သူတော်ကောင်းချက်တွေအကုန်လုံးဖြစ်တော်တာပဲ။ခုတရားနာပြည်သမားကတနေ့တနေ့စိတ်နှောက်တာများလားစိတ်ကြည်တာများလားတနေ့တနေ့စိတ်နှောက်တဲ့အချိန်နဲ့စိတ်ကြည်တဲ့အချိန်ဘယ်အချိန်များတော့စိတ်နှောက်တဲ့အချိန်များတယ်လမ်းမေးမှာဝတ်စုပ်ကြီးဝေးပြီးတော့ဟိုသွားဒီသွားဟူပြောဒီပြောလျှောက်ပတ်နေတဲ့လူကြတော့ဘယ်လိုပြောကြတော့ဘသူတော့ဖြင့်အော်သူစိတ်နှောင့်နေတာလို့ပြောကြတာလက်ဆက်သက်တော့ကိုယ်လေတနေ့တနေ့စိတ်နှောင့်တဲ့ချိန်ကများနေတာစိတ်နှောင့်တဲ့ချိန်များတယ်ဆိုတော့တနေ့တနေ့သရတရားဖြစ်တဲ့ချိန်နဲ့သရတရားမဖြစ်တဲ့ချိန်ဘယ်ချိန်ကများလဲ။အော်သရတရားမဖြစ်တဲ့ချိန်ကများတယ်တနေ့တနေ့သရတရားဖြစ်တဲ့ချိန်နည်းနည်းလေးပဲရှိတာပေါ့ဟုတ်တယ်စိတ်နှောင့်နေတယ်ဆိုတာစိတ်မှာတရားတရားမရှိလို့သို့မဟုတ်စိတ်မှာတရားတရားအာနေနေလို့စိတ်မှာသာတရားတရားလေးထင်းထင်းချာချာဖြစ်နေတဲ့စိတ်ကြီးနေရမှာအဲ့ဒါစိတ်နှောင့်နေတယ်ဆိုတာစိတ်မှာတရားတရားအာနေနေလို့ပဲဒါမှမဟုတ်လေလုံးဝကိုကျင်းမဲ့နေလို့ပဲသူချိန်နဲ့သူကုသကောင်းမှုတွေထားလို့နဲ့ချိန်တိုင်းကြီးတရားတရားရှိနေလို့ပြောလို့မရဘူးနော်စัจဂျမင်းရဲ့ဗရမညာဏဟာနှောင့်နေတဲ့ကြီးကြည်စင်နေတယ်လို့တရားတရားဟာလည်းနှောင့်နေတဲ့စိတ်ကိုကြည်စင်နေတယ်လို့ဆိုထားတော့စိတ်နှောင့်နေတဲ့အချိန်မှာစိတ်မှာတရားတရားမရှိဘူး။ဘုံမရှိလည်းပဲအာနေနေတယ်။ဒါဆိုရင်စိတ်နှောင့်နေတဲ့အခါမှာနှောင့်နေတဲ့စိတ်ကိုဒီတိုင်းပြစ်ထားမှလားကြည်အောင်လုပ်မှလား။ကြည်အောင်လုပ်မှကြည်အောင်လုပ်မှဆိုရင်ဘယ်လိုလုပ်မလို့။စိတ်နှောင့်နေချိန်နှောင့်နေတဲ့စိတ်ကလေးကြည်အောင်ဘယ်လိုလုပ်မလဲ။လောကမှာအပေါင်းအသင်းတွေငယ်ချင်းတွေမိတ်ဆွေတွေဘောဓာတွေရှိကြတော့လက်ဖက်ရည်တိုင်ထိုင်တဲ့အခါကိုယ်ဝါကြီးရှင်းလား၊သူဝါကြီးရှင်းလား။ကိုယ်ဝါရှင်းလိုက်၊သူကရှင်းလိုက်။ကိုယ်ဆင်ပြေးတဲ့အခါကိုယ်ရှင်း၊သူဆင်ပြေးတဲ့အခါသူရှင်း။ကိုယ်ရှင်းတဲ့အလှည်းကိုယ်ရှင်း၊သူရှင်းတဲ့အလှည်းသူရှင်း။ကိုယ်တလည်းသူတလည်းအပေါင်းအသင်းငယ်ချင်းတွေမိတ်ဆွေတွေအဖော်တွေမှာအပြန်အလှန်ကန္တဆိုတာရှိပါလေ။ အဲ့ဒီလိုပါပဲသဒ္ဒဝရိယသတိသမာဓိပညာ၅ပါးအနေနဲ့ကြည့်မစင်သဒ္ဒကတစ်ဖက်ဝရိယသတိသမာဓိပညာကတစ်ဖက်အဖို့ရီပေါ့သဒ္ဒအဖို့ကတစ်ဖက်ဝရိယသတိသမာဓိပညာအဖို့ကတစ်ဖက်အသေးစိတ်ပြောမယ်ဆိုရင်လည်းသဒ္ဒကအဖို့တရားဝရိယကအဖို့တရားစသဖြင့်၅ယောက်ပေါ့တကယ်ချင်း၅ယောက်တစ်ဖက်ကျင်သွားထိုင်မယ်ဆိုရင်အလှည့်ကျရှင်းသလိုပဲအလှည့်ကျဆိုလို့သူပြီးသူသူပြီးသူ၅ရက်အစဉ်တိုင်းရလို့မဆိုလို့ဘူးအစဉ်ပြေးသလိုပဲသရဝတ္တိယသတိသမာဓိပညာ၅ပါးရှိတဲ့အထက်မှာလည်းတစ်ခါတည်းကြတော့သရတရားကရှင်းတယ်သရတရားကဥဆောင်တယ်သရတရားကြောင့်ကိုယ်ပဲဝရိယသတိသမာဓိပညာဖြစ်တယ်တစ်ခါတည်းကြတော့ဝရိယကဥဆောင်တယ်ဝရိယကြောင့်သရသတိသမာဓိပညာဖြစ်တယ်တစ်ခါတည်းကြတော့သမာဓိကဥဆောင်တယ်သမာဓိကြောင့်ပဲသရဝရိယသတိပညာဖြစ်တယ်တစ်ခါတည်းကြတော့ပညာကဥဆောင်ပြီးရှင်းလိုက်တယ်ပညာရှင်းလိုက်လို့သရဝရိယသတိသမာဓိဖြစ်တယ်စသဖြင့်ဆံပေါ့ကိုဒီမှာသရာဂုတိကပြောမှာဆိုတော့ငါးခုလုံးခွဲမပြောတော့ဘဲနဲ့သထာကတစ်ဖက်ဝရိယသတိသမာဓိပညာကတစ်ဖက်မိတ်ဆွေနှစ်ဖက်ရှိကြတော့အခါတည်းကျတော့သရာတရားကရှင်းလိုက်တာပေါ့တခါတည်းကျတော့ဝရိယသတိသမာဓိပညာကရှင်းတာပေါ့သရာအဆင်ပြေတဲ့အချိန်သရာတရားမှဘိုင်ပြည့်နေတဲ့အချိန်ကျတော့ဘယ်သူကရှင်းမှာတော့ဝရိယသတိသမာဓိပညာကရှင်းရမှာ